ပီကီနေတဲ့နံပါတ်တုံးကမက္ကဆီကိုအမေရိကန်နယ်စပ်ကိုအဖေဖြစ်သူနဲ့ဖြတ်ကူးနေစမှာအမေရိကန်နယ်စပ်ရဲကဖမ်းဆီးထိန်းသိမ်းလိုက်တဲ့အသက်9နှစ်အရွယ်မိန်းကလေးတိဆုံသွားတဲ့အကြောင်းဖက်ဒရယ်လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။ Washington Post သတင်းစာရဲ့ဆောင်းပါးအရတော့ဒီမိန်းကလေးဟာ New Mexico ပြည်နယ် Lordsburg မြို့နားမှာသူအဖမ်းခံရပြီးတော့၈နာရီကြာတဲ့အထိကြောက်လန့်နေခဲ့ပြီးတော့နောက်ရေတပ်ခန်းချပြီးတိဆုံခဲ့တယ်လို့သိရပါတယ်။ဒီမိန်းကလေးက Guatemala နိုင်ငံကနေလာတဲ့ဒီဇင်ဘာလ6ရက်နေ့မှာအဖမ်းခံခဲ့ရတဲ့လူ163ယောက်ပါတဲ့နေဆက်ဖြတ်ကျော်လာသူတွေကတယောက်လည်းဖြစ်ပါတယ်။နေဆက်လုံခြုံရေးစခန်းမှာဖမ်းထားစဉ်ဒီမိန်းကလေးကမကြာခဏတက်တက်တယ်ဆိုပြီးတော့ American အမိမြေလုံခြုံရေး DHS ကပြောပါတယ်။သူ့မှာအဖျား105ဒသမ8အထိရှိခဲ့တဲ့အကြောင်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပြောထားပါ Texas ပြည်နယ် El Paso မြို့ကနေပြီးတော့လူနာတင်ရဟတ်ရင်နဲ့သူ့ကိုဆေးရုံကိုခေါ်သွားပေမဲ့လည်း24နာရီအတွင်းမှာနှလုံးရက်ပြီးတော့တိတ်ဆုံးသွားခဲ့ရပါတယ်တိဆိုးရတဲ့အကြောင်းရဲ့အတိအကျကိုတော့ DHS ကအတိမပြုသေးပေမဲ့လည်းနောက်ရက်တရပတ်တွင်အတွင်းမှာရင်ခွဲစစ်ဆင်ပြီးရင်တော့သိရမယ်ဆိုပြီးတော့ပြောဆိုထားပါတယ်လက်တလုံးမှာတော့စီလျော်ရဲ့လုပ်ငန်းတွေဆောင်ရွက်ရလားဆိုပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်